အိန္ဒိယနိုင်ငံမြောက်ပိုင်းမှာအထီးကရုံဖြစ်ပွားခဲ့တဲ့အတွက်28ယောက်သေဆုံးပြီးတော့250ကျော်ဒဏ်ရာရခဲ့တယ်လို့ရဲကပြောပါတယ်။လူကြိုက်များတဲ့ဘာသာရေးဂိုင်းဆရာကိုရူဂျီတယောက်ကသူ့နောက်လိုက်အမျိုးသမီးနှစ်ယောက်ကိုအာဓမပြုခြင်းမှုနဲ့အပြစ်ရှိတယ်လို့တရားရုံးတစ်ခုကဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာအခုလိုအခီးကရုံတွေဖြစ်ပွားခဲ့တာပါ။ဒေါက်တာဂါမက်ရမ်ရာဟင်စင်ဂျီအင်ဆန်ဆိုသူကိုပန်ချာကူလာမြို့မှာတရားရုံးအဆုံးဖြတ်မပေးခင်တည်းကသူ့ရဲ့နောက်လိုက်ထောင်တဲ့ချီကအတားအဆီးကာရန်ထားတဲ့တရားရုံးနားမှာဆောင်ဆိုင်နေခဲ့ကြပါတယ်။အပြစ်ရှိတယ်လို့တရားရုံးကတောက်ချာနေကဆုံးဖြတ်လိုက်ပြီးတဲ့နောက်မှာတော့သူ့ကိုထောက်ခံသူတွေကမကြေမနက်ဆန္ဒပြခဲ့ကြပါတယ်။အကြမ်းဖက်လူတွေကအစိုးရအဆောက်အဦတွေကိုမီးရှို့သတင်းထောက်တွေနဲ့ရဲအရာရှိတွေကိုတိုက်ခိုက်ခဲ့ကြပါတယ်။ရဲတွေကမျက်ရည်ရိုးဘုံတွေမိသက်ပိုက်တွေနဲ့လူစုခွဲခဲ့ရတဲ့အပြင်အထီးကရုံးကိုထိန်းနိုင်ဖို့ကြိုးစားတဲ့အနေနဲ့လေထဲကိုတနက်ပစ်ဖောက်ခဲ့ရပါတယ်။ဂူရူဂါမက်ရမ်ရာဟင်စင်ဂိုင်းရဲ့ပြောခွင့်ရသူကတော့သူတို့အပေါ်ထောက်ခံသူတွေကိုငြင်းငြင်းချမ်းချမ်းနေကြဖို့အတွက်တိုက်တွန်းခဲ့ပါတယ်ရှင်။